ကချင်ပြည်နယ်ဗမော်မြို့ကနေကချင်မြို့သားလွမြောက်ရေးတက် KIA ဌာနချုပ်လိုင်စာအနီးကနန်းဆိုင်ရံဘက်ကိုစစ်ကူတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုတော်ဖုံးရံအနီးမှာ KIA ကဒီကနေ့မနက်ပဲကြားဖြတ်တိုက်ခိုက်ခဲ့ပါတယ်နတ်ဆိုင်ရဒေသတဝိုင်းမှာစစ်ကောင်စီဘက်ကမြကြီးနားနဲ့ဗမော်ဘက်ကနေအင်အားဖြစ်တင်တာတွေရှိနေပြီးတော့ဒီနေ့အတွင်းတိုက်ပွဲသုံးကြိမ်ဖြစ်ပွားခဲ့တယ်လို့ KIA ဘက်ကပြောပါတယ်။ KIA ဌာနချုပ်လိုင်စာနီအရှိန်မြင့်တက်လာနေတဲ့စစ်ရေးအခြေအနေကိုတော့ကိုခင်မောင်စိုးမင်းကတင်ပြထားပါတယ်ခင်ဗျာ
။ဒီလဇူလိုင်3ရက်နေ့ကစလို့စစ်ရေးတင်းမာမှုတွေအရှိန်မြင့်လာခဲ့တဲ့နတ်ဆိုင်ရဒေသကိုစစ်ကောင်စီကစစ်အင်အားဖြစ်တင်တာတွေရှိလာခဲ့ပြီးတဲ့နောက်ဒေသတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါ။ဒီကနေ့မနေ့ပိုင်းမှာလဲဗမော်ဘက်ကတက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာဒေါ်ဖုံးရံအလွန်မှာ KIA နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
ဒီမမပါမှာတော့ပြတ်ခတ်ပြီးသူပါយ៉ាងကြည့်ဝါချက်ဖို့ခလာလေးခလာတောင်ချင်းလေးအဲ့ဥနာဒီမနေ့ဖြစ်ပါဒီတော့ပြည်ရာကနေဒီလိုဟိုလာဆောင်ရဘက်ကိုစစ်ကြောင်းထုတ်ရတော့ဒါနဲ့အခုအချိန်ကြီးမဲ့တောင်းခါကြတော့ဘူးဒီခါရမရောက်ခင်အဲတောင်ကုန်းနားမှာအဲအမှတပ်ပတ်ဖြစ်တာ
ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့နေရာဟာမိုးမောက်မြို့နယ်ဗမော်မြကြီးနားကလန်းဘေးမှာဖြစ်ပါတယ် KIA ကပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ
်ဗမော်ပြည်ကနေစစ်ကူတက်လာတဲ့စစ်ကြောင်းတွေကိုတပရက်အဲဒီခလာဆိုတဲ့ယူအောင်တာပါပေါ့အကျော်စုကအကနကုခန်တဲ့ဘယ်ဖြစ်ခဲ့ပါလဲဒီကနေ့တနာကြီးကျော်လက်ဖြစ်တယ်လို့ကြားရပါတယ်ဘယ်လိုလဲဒီဖြစ်ပါလဲ
ဒီလဇူလိုင်12ရက်နေ့ဗုဒ္ဓဦးနေကလည်းတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်မနေ့ကတော့ဗိုလ်မှူးကြီးနဘက်ကနေတစ်ခုတက်လာတဲ့စစ်ကြောင်းတွေကိုကြားဘူးဆိုတဲ့ရွာမှာအဲဒီနေ့ဒီကတက်ဖို့ဖြစ်ခဲ့ပါတယ်ဟုတ်မနေ့လေလောက်မှာတော့အမနစ်ပိုင်းမှာတော့ဒီနမ်ဆာယာနာကဒီအောင်ချာဆိုတဲ့အဲရွာခေါင်းတော့အဲချောင်းရွာခေါင်းမှာနားမှာပေါ့နားအဲဒီအဲရွာအဲနားမှာလည်းတို့တို့နဲ့အဲဘိုတီမာတီတူရင်ဆက်ပတ်ပေါ်ဒီအဲမနေ့တော့ဆက်ဖြစ်ပါတယ်တော့မနေ့ကတော့မနေ့ကဖြစ်ပါတယ်ဒီနေ့ကတော့တနေ့ကဖြစ်ပါတယ်တခြားနေရာမှာတော့အခုတကယ်တော့ကြရဘူးအချိန်ရလို့ရှိပါတော့က
ဒီတိုက်ပွဲအတွင်းနှစ်ဖက်အထိခိုက်ကြာဆုံးစီးရင်ကိုတော့ပြောဆိုတာမရှိပါဘူးဒီလဇူလိုင်17ရက်နေ့ကလည်းမိုးမောက်မြို့နယ်ဗမော်မြကြီးနားလမ်းကနွန်လန်းရွာအနီးမှာစစ်ကောင်စီတပ်ရဲ့ရင်တန်းကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဒီလ12ရက်နေ့ကဖားကန့်မြို့နယ်ကာမိုင်းနယ်လဝါလန်းခွဲမှာလည်းစစ်ကောင်စီတပ်နဲ့ KIA အကြမ်းမှာတနအီခွဲလောက်တိုက်ပွဲဖြစ်ပွားခဲ့ပါတယ် KIA ဌာနချုပ်နဲ့15မိုင်ခန့်အကွာနန်းဆိုင်ရံဒေသဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာချိန်မှာဗမော်မြို့မှာစစ်အုပ်ချုပ်ရေးကြီးညာတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်ဗမော်မြို့ကပြန်ကြားရေးဌာနကိုဆက်သွယ်မေးမြန်းရမှာတော့စစ်အုပ်ချုပ်ရေးကြီးညာတာမရှိကြောင်းဒါပေမဲ့ကိုဗစ်ကာလကထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုရုတ်သိမ်းထားတာတော့မရှိကြောင်းပြောပါတယ်ဒီမိမာတော့ည10နာရီကနေမနက်4နာရီအထိနေအိမ်ပြင်ပမထွက်ဖို့ထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ။